မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ Prak Sakhon ဟာဒုတိယအကြိမ်မြန်မာနိုင်ငံခီးစဉ်ကိုဒီကနေ့စတင်ပါတယ်ဒုဝန်ကြီးချုပ် Prak Sakhon ဟာမြန်မာနိုင်ငံကိုဇွန်လ29ရက်ကနေဇွန်လ3ရက်နေ့အထိတွားရောက်နေတယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်5ချက်အပေါ်အကောင့်ထဲပေါ်နေတဲ့အခြေအနေမြန်မာနိုင်ငံအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးရေးကိစ္စနဲ့သက်ဆိုင်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုဖြစ်ပေါ်လာစေရေးအတွက်အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံတွားရောက်တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီကနေပြည်တော်အကျဉ်းထောင်မှာပြောင်းရွှေ့ထားခဲ့ပြီးတဲ့နောက်သူ့ကိုအကျဉ်းထောင်မှာမထားဖို့အတွက်အာဆီယံအထူးကိုယ်စားလှယ်ကသူ့ရဲ့ခီးစဉ်မဆတင်ခဲ့မှာပဲတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာအခြေအနေပုံမှန်ပြန်ရောက်ရေးငြိမ်းချမ်းတဲ့နိုင်ငံရေးနည်းနဲ့အမျိုးသားပြန်လည်တည်မြဲရေးတို့အတွက်ဒေါအောင်ဆန်းစုကြည်ဟာအရေးကြီးတဲ့အခန်းကပါဝင်သူအဖြစ်နိုင်ငံတကာကရောမြန်မာပြည်သူအများကပါလက်ခံထားကြတယ်လို့အထူးကိုယ်စားလှယ် Prak Sakhon ကစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းစီကိုစာရေးသားပေးဖို့တောင်းဆိုခဲ့ပါတယ်သူခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရမယ့်ပုံတော့မရှိပါဘူး။အာဆီယံအထူးကိုယ်စားလှယ်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဇွန်လလ၁ရက်နေ့ကျရင်နေပြည်တော်မှာတွေ့ဆုံဖို့ရှိပါတယ်။ NCA အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့ထဲကစစ်ကောင်စီဥက္ကဋ္ဌရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုလက်ခံထားတဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ကငြိမ်းချမ်းရေးလုပ်ငန်းစဉ်ဥစားအဖွဲ့ PPSC အဖွဲ့အနေနဲ့တက်ရောက်မယ်လို့ပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါရရှင်။